ဗြိတိန်နိုင်ငံမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်လူသားမှုရှိလာတာနဲ့အတူအကြမ်းဖက်ဝါဒတိုက်ဖြစ်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပိုပြီးကူညီပေးလာတယ်လို့ပြည်ထရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဗြိတိန်ပြည်ထရေးဝန်ကြီးအမ်ဘာရက်ကဒီကနေ့တနင်္ဂနွေနေ့ဗြိတိန်ရုတ်တံတစ်ခုနဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုပြောဆိုခဲ့တာပါ။အကြမ်းဖက်ဝါဒီတွေအဖြစ်တန်တရာရှိသူတွေရဲ့ဇကဝတ်နဲ့စားပို့တာတွေကိုရယူနိုင်ဖို့ဤပညာကုမ္ပဏီတွေနဲ့ဗြိတိန်အစိုးရကြားဆောင်ရွက်နေတာတွေမှာတိုးတက်မှုတွေရှိနေတယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။မန်ချက်စတာအကစားရုံမှာပြီးခဲ့တဲ့တနင်္လာနေ့ဘုံဖောက်ခွဲတိုက်ခိုက်ခံရမှုနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့မနေ့စနေနေ့ကဒေတာအတွင်းတီးဝိုင်းနေတဲ့ဂီတဖျော်ဖြေပွဲမှာတော့လူပေါင်း 5,000 လောက်တက်ရောက်ခဲ့ကြပါတယ်။မနေ့စနေနေ့အစောပိုင်းမှာပဲဗြိတိန်နိုင်ငံရဲ့အချမ်းဖက်ချင်းချောက်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားရကနေလေတဆင့် short ချသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မန်ချက်စတာမြို့ကတီးဝိုင်းတွေရဲ့ဂီတဖျော်ဖြေပွဲကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်ရှင်။